Ukraine နိုင်ငံမြို့တော် Kiev အပါအဝင်မြို့ကြီးဒါဇင်ဝက်ကျော်ကိုဒီနေ့ကြက်သားရီနေ့မနေ့မှာပဲရုရှားဘက်ကမီဆိုင်ဒုံးကျည်တွေနဲ့စတင်ပစ်ခတ်နေပါပြီ။ Ukraine နိုင်ငံတောင်ပိုင်းကမ်းရိုးတန်းမှာလည်းရုရှားတပ်တွေဝင်လာပါတယ်။မီဆိုင်တိုက်ခိုက်မှုတွေဟာ Ukraine စစ်တပ်ရဲ့ကာကွယ်ရေးဌာနတွေနဲ့စစ်ရေးအဆောက်အုံတွေကိုပိတ်မထားတိုက်ခိုက်တာလို့ Ukraine အာဏာပိုင်တွေကပြောပါတယ်။အထူးစစ်စင်ရေးလို့ရုရှားသမ္မတဗလာဒီမာပူတင်ကတုံ့နှုံးပြီးရုပ်မြင်သံကြားကနေကြေညာလို့သိပ်မကြားခင်မှာပဲတိုက်ခိုက်မှုတွေစတင်လာတာပါ။ဒါပေမဲ့လည်းယူကရိန်းခေါင်းဆောင်တွေကတော့ဒီကြီးကျော်မှုဟာစစ်ရေးအရအပြည့်အဝကြီးကျော်မှုဖြစ်ပြီးဥရောပသမိုင်းမှာဒုတိယအကြီးဆုံးကြီးကျော်မှုဖြစ်ပြောဆိုနေပါတယ်။ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီကတော့စစ်အုပ်ချုပ်ရေးအရေးပေါ်ကြေညာပြီးယူကရိန်းပြည်သူတွေကိုအထိတ်တလန့်မဖြစ်ဖို့ဆော်နေပါတယ်။ဒါပေမဲ့လည်းရုရှားဘက်ကပစ်ခတ်တိုက်ခိုက်ပြီးဆိုတာနဲ့ယူကရိန်းပြည်သူတွေကြောက်လန့်တကြားအော်ဟစ်အကူအညီတောင်းခံနေကြပါတယ်။ပုံရှောင်စရာနေရာမရှိပဲကလေးတွေနဲ့ကွင်းပြင်တွေမှာသွားစရာနေရာမရှိဖြစ်နေတဲ့ဆိုပြီးအော်ဟစ်သူတွေလည်းရှိနေပါတယ်။နိုင်ငံရှေ့ပိုင်းမာရီဒူပူမြို့ကြီးကနေလူတွေလူရဲထွက်ခွာနေတယ်လို့ ATM ဆက်တွေမှာငွေထုတ်ဖို့လူတွေတက်စီတိုးဝင်နေကြပါတယ်။ကုန်စုံဆိုင်တွေနဲ့တက်စီဆိုင်တွေမှာလည်းလူတွေပြစ်သိမ့်တိုးဝင်နေပါတယ်။